လာအိုနိုင်ငံမှာရှေ့သတင်းပတ်ထည်ကျင်းပမယ်အာဆီယံထိပ်သီးညီလာခံကိုတက်ရောက်ဖို့ရှိတဲ့အမေရိကန်သမ္မတဘရက်အိုဘားမားအနေနဲ့မြန်မာနိုင်ငံအပါအဝင်ဒေသတွင်းမှာဖြစ်ပွားနေတဲ့လူခွင့်ချိုးဖောက်မှုတွေကိုကင်တွယ်ဖြေရှင်းရေးသက်ဆိုင်ရာခေါင်းဆောင်တွေကိုဖိအားပေးဖို့နိုင်ငံတကာလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံမှာလူနည်းစုဖြစ်တဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်ခွဲခြားဆက်ဆံမှုတွေလာအိုနိုင်ငံကထင်ရှားတဲ့တက်ကြွလှုပ်ရှားသူတဦးပျောက်ဆုံးနေတာနဲ့ဖိလစ်ပိုင်မှာရဲတပ်ဖွဲ့ကဥပဒေမဲ့တပ်ဖြတ်နေတာတွေနဲ့ပတ်သက်လို့အာဏာပိုင်တွေကိုဖိအားပေးဖို့ AI ဖွဲ့ကသမ္မတအိုဘားမားကိုတောင်းဆိုခဲ့တာဖြစ်ပါတယ်။တကဘာလုံးကစောင့်ကြည့်နေတယ်ဆိုတာကိုအရှိတောင်အာရှခေါင်းဆောင်တွေသိအောင်လုပ်နိုင်တဲ့အခွင့်အရေးကိုသမ္မတအိုဘားမားအနေနဲ့လက်လွတ်မခံဘဲအသုံးချရမှာဖြစ်ပြီးအရှိတောင်အာရှနဲ့ကဘာတဝမ်းကအစိုးရတွေအနေနဲ့နိုင်ငံတကာလူ့အခွင့်အရေးစံနှုန်းတွေကိုလိုက်နာကြဖို့ဥပဒေမဲ့ဖန်ဆီးပြီးလက်ဆဖျောက်တာတွေဖိအားပေးတာအကြမ်းဖက်တာတွေကိုလည်းလက်မခံကြဘူး AI အဖွဲ့ပြောခွင့်ရပုဂ္ဂိုလ်တီကူမာကကြေညာချက်မှာပြောဆိုထားပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေဟာဆယ်စုနှစ်တွေနဲ့ချီခွဲခြားဆက်ဆံခံနေရတာဖြစ်ပြီးတော့လွတ်လပ်စွာသွားလာခွင့်တွေကတ်တက်ခံထားရတဲ့အတွက်ကျမကြီးဆောင်ရှားမှုပညာရေးနဲ့ဒန်းတူအလုပ်လုပ်ခွင့်တွေမရရှိကြဘူးလို့လည်း AI အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်မကြသေးခင်နှစ်တွေအတွင်းနိုင်ငံကနေထောင်ထဲချီတဲ့ရိုဟင်ဂျာတွေထွက်ပြေးခဲ့ကြတာလူမောင်ခိုသမားတွေရဲ့လက်ထက်မှာညှဉ်းပန်းနှိပ်စက်ခံရတာတွေကိုလည်းထောက်ပြခဲ့ပါတယ်ဒါကြောင့်နိုင်ငံတော်အတိုင်ပညာပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရအနေနဲ့ရိုဟင်ဂျာမွတ်စလင်တွေနိုင်ငံသားအခွင့်အရေးရရှိဖို့နဲ့သူတို့ပေါ်ကြမ်းဖက်မှုတွေရပ်ဆိုင်းစေဖို့အပါအဝင်လူ့အခွင့်အရေးပြန်လည်ရရှိအောင်ချက်ချင်းကင်တွယ်ဆောင်ရွက်ဖို့သမ္မတအိုဘားမားကဖိအားပေးဖို့ AI ဖွဲ့ကြီးကတောင်းဆိုထားပါတယ်